မြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုကိုနိုင်ငံတကာကလည်းညီညီညွတ်ညွတ်မတုံ့ပြန်တဲ့အတွက်နိုင်ငံတွင်းအကြမ်းဖက်မှုတွေပိုဆိုးလာနေသလိုလက်ရှိရင်ဆိုင်နေရတဲ့အခြေအနေဆိုးကလည်းမလွတ်မြောက်နိုင်ဘဲရှင်းမတိုးနောက်မဆုတ်အနေဒါဖြစ်လာနေတယ်လို့ကုလသမဂ္ဂအကြီးအမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schaffner Bogner ကတရိပ်ပေးလိုက်ပါတယ်စစ်တပ်အာဏာသိမ်းခြင်းကစပြီးမြန်မာစစ်တပ်ရဲ့အကြမ်းဖက်ချိုခွဲမှုဥပဒေနဲ့ဖန်ဆီးမှုနှိမ့်ဆက်ညှဉ်းပန်းမှုတွေကြားကပဲမြန်မာနိုင်ငံတလောကဒီမိုကရေစီတောင်းဆိုမှုတွေနိုင်စင်ရက်ဆက်တွေ့နေရကြောင်းနဲ့အထွေထွေအုပ်ချုပ်ရေးပိုင်းတွင်ပြုတ်ကွဲမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့တောက်ချန်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုထိုင်းနိုင်ငံကနေအွန်လိုင်းကတဆင့်အစီရင်ခံရမှာပြောကြားခဲ့ကြောင်းအစည်းအဝေးတက်ရောက်ခဲ့တဲ့တန်တမန်အတိုင်းဝန်းကိုကိုကပြီး Writers သတင်းမှာဖော်ပြထားပါတယ်။အဆိုးဆုံးကကျောင်းသားအများစုပါဝင်တဲ့မြို့နယ်အရသာတူတူတွေဟာအခုဆိုလက်နက်ကိုဘယ်လိုသုံးရလဲဆိုတာကိုတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေစီကနေတည်ယူလက်ကျင်တဲ့အနေအထားကိုရောက်နေပြီလို့လည်းအထူးကိုယ်စားလှယ်ကပြောပါတယ်။ဒီအချိန်ကြီးရောက်နေပြီဖြစ်ပေမဲ့နိုင်ငံတကာကတညိတညွတ်ထဲတုံ့ပြန်မှုမရှိသေးတဲ့အတွက်အကြမ်းဖက်မှုတွေတိုးလာနေတယ်လို့လက်လုံဖောက်ခွဲပစ္စည်းတွေပါတုံ့လာနေတာတွေ့ရတယ်လို့လည်းသတိပေးကြတာပါ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဆိုင်းစီဖို့ရည်ရွယ်တဲ့အာဆီယံရဲ့စနေနေ့အထူးအစည်းအဝေးကိုစစ်ကောင်ဆောင်ကိုယ်တိုင်တက်ရောက်ခဲ့ပေမဲ့အခုခေတ်ဆန္ဒပြပြည်သူတွေကိုဆက်လက်ဖြိုခွဲနေဆဲဖြစ်တာကြောင့်အာဆီယံရဲ့ရည်ရွယ်ချက်ကိုအလေးမထားရရောက်နေတယ်လို့လည်းကုလလုံခြုံရေးကောင်စီကိုတင်ပြခဲ့တာပါ။အာဆီယံရဲ့တိုက်တွန်းချက်တွေကိုချက်ချင်းအကောင့်ထဲမဖော်ရပေါ်ဗြိတိန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာလက်ထောက်တမ်းမကြီး James Rosco ကလည်းအထူးဆွေးနွေးကြောင်းလုံခြုံရေးကောင်စီအစည်းအဝေးပွဲအပြီးမှာပြောဆိုခဲ့ပါတယ်။ငင်းကျဲစွာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာကိုအပြင်းထန်ရှုတ်ချတာအပါအဝင်လုံခြုံရေးကောင်စီကကြီးညာချက်စဆောင်ထုတ်ပြန်ဖို့ဗြိတိန်နိုင်ငံကအဆုံးပြုခဲ့ပေမဲ့ရုရှားနဲ့တရုတ်တို့ရဲ့ကန့်ကွက်မှုကြောင့်အောင်မြင်မှုမရခဲ့ဘူးလို့ AP သတင်းကတန်တမာအတိုင်းဝန်းကိုကိုးကားပြီးဖော်ပြခဲ့ပါတယ်။